ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင်အထည်ဖော်မှုကော်မတီရဲ့လေးလာသုံးသက်ချက်တွေကိုစုစည်းထားတဲ့အစီရင်ခံစာပေါ်မူတည်ပြီးပြည်တော်စုလွတ်တော်မှာပြီးခဲ့တဲ့နိုဝင်ဘာလ17ရက်နေ့ကစပြီးလွတ်တော်ကိုယ်စားလှယ်တရား40လို့ဆွေးနွေးကြရမှာဒီကနေ့နောက်ဆုံးနေ့ဖြစ်ပါတယ်။လွတ်တော်ကိုယ်စားလှယ်တွေရဲ့ဆွေးနွေးချက်တွေကိုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ဥပဒေမူက ဒုတိယနာကတင်သွင်းခဲ့တဲ့ပေါ်မှောင်ချီနာဥပဒေပြင်ဆင်နေအကောင့်တွေပုံမှုကွန်တီဤအစိုးရစာနှင့်လွတ်တော်ကိုလည်း140ဦးဤဆွေးနွေးချက်များအပေါ်အခြေခံ၍ပြည်တော်စုတမမြန်မာနိုင်ငံတော်ပေါ်ရှိဝန်ချီနာဥပဒေ2008ခုနှစ်ကိုပြင်ဆင်၏ဥပဒေချမ်းကိုပေါ်ရှိဝန်ချီနာဥပဒေပုံမှန်433 434 435 436တို့နဲ့အညီပထမကြိမ်ပြည်တော်စုလွှတ်တော်စစ်ကြိမ်မှပုံမှန်အစည်းအဝေး၌တင်သွင်းဆွေးနွေးနိုင်ရေးအတွက်စီမံဆောင်ရွက်နိုင်ပါရန်ပြည်တော်စုလွှတ်တော်သို့တိုက်တွန်းကြောင်းအဆိုကိုပြည်တော်စုလွှတ်တော်ကအတည်ပြုကြောင်းကြေညာပါသည်
ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်တွေဖော်မှုကော်မတီရဲ့အစီရင်ခံစာကိုလွှတ်တော်ကိုယ်စားလှယ်တွေကပြည်တော်စုလွှတ်တော်မှာနှစ်ပတ်ကြာဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်နိုင်ဖို့အတွက်ပြည်တော်စုလွှတ်တော်ကဥပဒေနဲ့အညီဆောင်ရွက်နိုင်ဖို့လိုအပ်ကြောင်းတပ်မတော်သားလွှတ်တော်ကိုယ်စားလှယ်ဘုံဘူးကျော်နိုင်ထေးကဒီကနေ့ဆွေးနွေးခဲ့ပါတယ
်ကျွန်တော်တို့ပြည်တော်စုလွှတ်တော်ကတာဝန်ယူထားတဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်ကြီးသည်ကျယ်ပြန့်နှဆိုင်လာပါတယ်ပြဋ္ဌာန်းချက်တရားချင်းအလိုက်နောက်ခံသမိုင်းအနှစ်သာရနဲ့ရည်ရွယ်ချက်တွေကိုပြည့်စုံစွာလေ့လာဖို့လိုအပ်ပါတယ်ရှုထောင့်ပေါင်းစုံမှတောင်းတကဖွဲ့စည်းပုံခြေခံဥပဒေအခန်းစနစ်မှာပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်များနဲ့အညီပြင်ဆင်မှုဆောင်ရွက်နိုင်ရေးအလေးထားလိုက်နာကြရမည်ဖြစ်ပါကြောင်းဆွေးနွေးတင်ပြရင်းညှိနှိုင်းချောရပါတယ်ခင်ဗျာ
ပုံမှန်436ဟာဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအတွက်ပိတ်ဆို့ထားတဲ့ဂိတ်တကားဖြစ်တာမို့နိုင်ငံအကျိုးဆုံးဖြတ်ပေးနိုင်မဲ့နိုင်ငံခေါင်းဆောင်တွေကတွေ့ဆုံကြပြီးဆွေးနွေးဆွေးလူကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမန်းကျော်နီကဆွေးနွေးခဲ့ပါတယ်
ဒီပုံမှန်36ဟာပြည်သာပြည်သာလုံးဝမရှိအောင်တင်းကျပ်ထားတဲ့အချက်ဖြစ်နေပါတယ်မင်းတို့ပါတီအတွက်မဟုတ်လူတစုအတွက်လည်းမဟုတ်နိုင်ငံရဲ့ရေရှည်အကျိုးအနာဂတ်မျိုးဆက်သစ်တွေရဲ့အကျိုးအတွက်စိတ်ရင်းစေတနာကောင်းဖြင့်အကောင့်ထဲပေါ်ဆောင်ရွက်နိုင်မဲ့လက်ရှိဆုံးဖြတ်ချက်ပေးနိုင်သူတွေပြည်သူကိုယ်စားပြုအာမခံချက်ပေးနိုင်သူတွေအချင်းချင်းတွဲဆောင်ကြပြီး46ပုံမှန်ကိုပြန်လည်ပြင်ဆင်ဖို့ရိုးသားပွင့်လင်းပြီးအာရကင်းစွာညှိနှိုင်းဆွေးနွေးခြင်းဖြင့်သာအောင်မြင်မှုရမှာဖြစ်တယ်လို့ယူဆပါတယ်
ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဟာပါတီဇွဲတွေမထားကြပဲအချိန်အခါပေါ်မူတည်ပြီးပြဋ္ဌာန်းဆောင်ရွက်တဲ့ကြောင်းပြည်ခိုင်ဖြိုးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းစောကဆွေးနွေးခဲ့ပါတယ
်2008ဖွဲ့စည်းပုံခြေခံဥပဒေကိုစဉ်ကတေချာစွာလေ့လာမယ်ဆိုရင်အင်တာရေးကြီးတဲ့အခြေခံသဘောတရားတစ်ယောက်ကိုတွေ့ရမှာဖြစ်ပါတယ်ဖွဲ့စည်းပုံခြေခံဥပဒေဟာပါတီဇွဲလူမျိုးဇွဲအဖွဲ့အစည်းအစွဲတွေနဲ့ပြင်ဆင်မှုဆွေးနွေးကြမယ်ဆိုရင်လော်လော်ပြင်ဆင်ရခဲ့တဲ့အခြေခံဥပဒေဖြစ်ပါတယ်နိုင်ငံနဲ့လူမျိုးအကျိုးစီးပွားကိုအားလုံးရှေ့ရှုပြီးညီညွတ်သောညီနိုင်တိုင်မှုများဖြင့်ပူးပေါင်းဆောင်ရွက်ကြမယ်ဆိုရင်ဤဖွဲ့စည်းပုံအခြေခံဥပဒေဟာလွယ်ကူစွာပြင်ဆင်ရရသောဥပဒေတရားဖြစ်တယ်ဆိုတာကိုတွေ့ရမှာဖြစ်ပါတယ်ယခုအခါလွတ်တော်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်မူနဲ့အခြေခံသဘောတရားတွေကိုဆွေးနွေးကြပြီးရင်ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပြဋ္ဌာန်းချက်များနဲ့အညီဥပဒေကြမ်းများရေးဆွဲတင်ပြီးဆက်လက်ဆောင်ရွက်ကြရတော့မှာဖြစ်ပါတယ်တော်တော်ဆောင်ရွက်ရတွင်နိုင်ငံတော်နဲ့ပြည်သူများအကျိုးကိုရှေ့ရှုပြီးအချိန်အခါဆွေးနွေးမည်ဆိုသောအစွန်တရားအချိန်အခါနောက်ကျလွန်သည်ဆိုသောအစွန်တရားများကိုတတိတရားနဲ့ရှင်းပြီးအချိန်သင့်အခါသင့်ပြဋ္ဌာန်းချက်များကိုဆက်လက်ဆောင်ရွက်ရေးကိုကျွန်တော်တို့ကိုယ်စားလှယ်တော်ကြီးများအားလုံးကပူးပေါင်းကြိုးစားဆောင်ရွက်နိုင်ရည်သည်လွန်စွာမှပင်အရေးကြီးပါသည်
ဒီကနေ့ပြည်တော်စုလွှတ်တော်မှာဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်နိုင်ရေးအတွက်နိုင်ငံတော်သမ္မတကာကွယ်ရေးဦးစီးချုပ်ဒေါအောင်ဆန်းစုကြည်လွှတ်တော်ဥက္ကဋ္ဌ2ဦးနဲ့တိုင်းရင်းသားတွေကိုကိုယ်စားပြုသူ2ဦးတို့ပါဝင်တဲ့6ပွင့်ဆိုင်ဆွေးနွေးရေးအတွက်ဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ